မြန်မာသမ္မတဦးသိန်းစိန်ဟာအမေရိကန်ပြည်ထောင်စုကိုရောက်ရောက်ချင်းနေမှာပဲစနေနေ့ညနေ6နာရီကဝါရှင်တန်ဒီစီမြန်မာတန်ယုံမှာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေကြတဲ့မြန်မာတွေကိုမိန့်ခွန်းပြောခဲ့ပါတယ်။ရေမြေတဘာဝကောင်းမွန်လှပြီးအာရှမှာတစ်ချိန်ကထိတ်ဆုံးနိုင်ငံဖြစ်ခဲ့တဲ့မြန်မာပြည်ဟာခေတ်စနစ်မျိုးစုံကိုဖျက်ဆီးရင်းတခြားအာရှနိုင်ငံတွေရဲ့နောက်တန်းကိုရောက်ခဲ့ပြီလို့သမ္မတဦးသိန်းစိန်ကပြောတဲ့အခါလူတွေကရုတ်တရက်အနှင်းငယ်အံ့ဩသွားကြပါတယ်။
အာဆီယံနိုင်ငံဆယ်နိုင်ငံထဲမှာတော့ကျွန်တော်တို့ကနောက်ပိုင်းမှာရှိတယ်။ကျွန်တော်တို့ရဲ့အစင်တန်းကကတော့လာအိုနိုင်ငံတို့ကမ္ဘောဒီးယားနိုင်ငံတို့အစင်တန်းတွေရှိတယ်။ဗီယက်နမ်တော့ကကျွန်တော်တို့နိုင်ငံအများကြီးဖြတ်ကျော်ပြီးတော့တယ်။ကိုယ်တော့ကကျွန်တော်တို့ကမ္ဘောဒီးယားနေပြီးတော့ပြင်သစ်ကိုသွားရင်လည်းဆိုရင်ရန်ကုန်မှာလာပြီးပြင်စီရတယ်။ဘရူနိုင်းဆိုရင်မြန်မာဆောင်ဝယ်စားနေရတယ်။နောက်တစ်ခါစင်ကာပူကွတ်ထွက်လာတော့လည်းစင်ကာပူကွတ်တော့ဆောင်မှာဘာမှမရှိဘူး။အခုတော့စင်ကာပူကျွန်တော်တို့မော့ကြည့်နေရတယ
်။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့ပြဿနာနဲ့ပတ်သက်လို့တော့သမ္မတဦးသိန်းစိန်ကအင်္ဂလိပ်ကိုလိုနီခေတ်ကမိုးရာသီမှာပဲစံစဘာစိုက်ပျိုးရေးလုပ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကခေတ်တလာရောက်သူတွေဟာနောက်ပိုင်းမှာသူတို့နိုင်ငံကိုမပြန်ကြတော့ဘူးလို့ဆိုပါတယ်။အဲဒ
ီလိုလုပ်ဖို့စံစဘာစိုက်ဖို့အရောဟိုရောဒီပေါ်လာတဲ့စံစဘာစိုက်ပြီးတော့စံစဘာရိတ်သိမ်းပြီးတဲ့အချိန်ကျရင်ပြန်သွားကြမယ်။နောက်ပိုင်းကျတော့မပြန်တော့ဘူး။မပြန်တော့အဲ့ဒီအရင်တဖြည်းဖြည်းပွားပွားလာလို့ကျွန်တော်ကလည်းအခုဆိုရင်သင်္ကန်းနာမှာဒီကြောင့်ဒီကြောင့်ရတယ်တော့ဆင်းရဲပြရတာတော့ခက်တဲ့ကြောက်တာမျို
းဆက်လက်ပြီးပညာရေးနဲ့ပတ်သက်လို့အရင်ကဆိုရင်မြန်မာနိုင်ငံကတက္ကသိုလ်တွေမှာသင်ကြားတဲ့ဆရာဆရာမတွေဟာကဘာကျော်တက္ကသိုလ်တွေမှာပညာစီးပူးခဲ့တဲ့ပုံကိုယ်တွေဖြစ်တယ်ဒါပေမဲ့အခုဆိုရင်အဲ့ဒီလိုဆရာဆရာမတွေမရှိတော့တော့ဖြစ်နေပြီဒါကြောင့်ပညာရေးဟာလည်းအင်မတန်နှိမ့်ကျခဲ့ပါပြီလို့ပြောပါတယ်ခင်ဗျာအဲ့ဒီနောက်နိုင်ငံရေးအရအတိုက်ခံအင်အားစုကိုလွတ်တော်တဲ့ရောက်လာအောင်ဥပဒေပြုပြင်ရေးအပါအဝင်လိုအပ်ချက်တွေကိုဆောင်ရွက်ပေးခဲ့ကြောင်းလဲသမ္မတကပြောပါတယ
်။အဲ့နိုင်ငံရေးတည်ငြိမ်မှုဆိုတာဘုံကတော့စတင်နေတဲ့အဖွဲ့အစည်းတွေဒီအဖွဲ့အစည်းတွေနဲ့လည်းတွေ့ရှိခင်းနေပါလိမ့်လို့ပါပေါ့။ပြီးတော့လည်းသူတို့ကလည်းကျွန်တော်ရဲ့နိုင်ငံရေးလုပ်ငန်းတွေထဲမှာပါဝင်လာနိုင်အောင်ပေါ့။ဘုံကရွေးကောက်ဝယ်ဝင်တာပါတီဖွဲ့နိုင်အောင်ပူးပေါင်းအောင်လုပ်ပြီးအချက်ဥပဒေပြင်ပြီးအဲ့တော့ရွေးကောက်ပွဲမှာကြားတဲ့ရွေးကောက်ပွဲတွေကိုဝင်ပြီးတော့အခုဆိုရင်ကိုရောကကျွန်တော်စတင်နေတဲ့လူတွေတော်တော်လေးရောက်နေတယ်။တော်တော်လေးရောက်ကြတယ်။တော်တော်လေးမှာခုနကလိုသူကြီးတဲ့တိုင်းပြည်အတွက်ကောင်းအောင်ကောင်းကြောင်းတွေကိုပူပေါင်းပြီးတော့ဒီနေ့လုပ်ပြီးတော့
သမ္မတဦးသိန်းစိန်ကဒေါ်အောင်ဆန်းစုကြည်အမည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာမည်ကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူးခင်ဗျာ။တိုင်းပြည်ထူထောင်ရေးမှာပါဝင်နိုင်အောင်နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးခဲ့ကြောင်းလဲသမ္မတဦးသိန်းစိန်ကပြောပါတယ်။အဆက်လက်ပြီးအလောက်ကိုင်းနှဲပါတဲ့မြန်မာနိုင်ငံမှာတနေ့ဝင်ငွေတထောင်လောက်တောင်မရတဲ့သူတွေအတွက်စာနာပြတာဟာလည်းလုပ်ငန်းတစ်ခုဖြစ်နေတယ်လို့ပြောပါတယ်ခင်ဗျာ
တထောင်လောက်တောင်မှဝင်ငွေမရှိတဲ့အလောက်ကိုင်းရှိတဲ့လူများရှိတယ်အဲဒီလိုစာနာပြကြမှာ3လောက်ပြီးမှဆိုတော့အပေါ်ပါရတာလည်းမဟုတ်ဘူးအဲ့တော့ဈေးစီလေးတော့3လောက်ငါမရဘူးငါပြောတာနော်အဲ့တော့ခလေးရတော့ရမယ်ခလေးရတော့3လောက်လူကြီးရတော့5တက္ကသိုလ်9လောက်ခင်ဗျားတို့တနားရီလောက်တော့ဝိုင်းတော့အော်ပြရမယ်ဆို
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညီညာရေးရအောင်ဆွေးနွေးနိုင်ခဲ့ကြောင်းမိမိတို့နိုင်ငံသားအလုံးဟာတိုင်းရင်းသားမိသားစုဝင်တွေပဲဖြစ်ကြောင်းအခုဆိုရင်မြန်မာတပြည်လုံးအပြစ်ခတ်တွေရဆက်လို့နှီးပါရှိပြီဖြစ်ကြောင်းဒါပေမဲ့ညီညာရေးအတွက်ဆက်လက်လှုံ့ဆော်စရာတွေလည်းရှိနေသေးကြောင်းသမ္မတဦးသိန်းစိန်ကပြောဆိုခဲ့ပါတယ်အပြစ်ခတ
်တိုင်းရင်းကိုရဆက်တဲ့တရားညီညာရေးရပါလားဆိုတော့ညီညာရတယ်ပြောလို့မရဘူး။သာမရကျွန်တော်တည်မြဲတဲ့ငွေငွေရဖို့တော်တော်နိုင်ငံရေးရဆက်ပြီးတော့ဆွေးနွေးရအောင်အားရှိတယ်။အဲ့တော့ဒီအပိုင်းကတော့ဘလူတွေဝင်လာမှလို့ဆိုတော့တော်တော်များများကျွန်တော်ပြည်သူ့ကိုယ်စားလှယ်ရှိတယ်။မျိုးစုကိုယ်စားလှယ်ကျွန်တော်ရှိတယ်။အဲ့တော့ဒီအပိုင်းကတော့တော်တော်များများပူးပေါင်းကြမှာကျွန်တော်ရဲ့ပြည်သူ့ကိုယ်စားလှယ်မျိုးစုကိုယ်စားလှယ်တဲ့ကျွန်တော်နိုင်ငံရေးရဆွေးနွေးတာကိုဆက်ပြီးတော့လုပ်သွားမယ်။နိုင်ငံရေးရပြည်ထဲမှာတော့ခုနကတန်းကြီးအောင်သာမရငွေငွေရကျွန်တော်ရမယ်။
အစိုးရအနေနဲ့စစ်ဘေးကြောင့်ပြေးလွှာရှောင်တိမ်ခဲ့ရသူတွေကိုအိုးအိမ်အလုပ်အကင်စသဖြင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ပေးရမှာဖြစ်ကြောင်းအဲ့ဒီလိုများပြားလာတဲ့တာဝန်တွေကိုမိမိတို့အစိုးရအဖွဲ့တစ်ဖွဲ့တည်းကဆောင်ရွက်နိုင်မှာမဟုတ်တဲ့အတွက်နိုင်ငံတကာအကူအညီတွေရရှိဖို့လိုကြောင်းဒီပိုင်းမှာမိမိတို့နိုင်ငံရဲ့စင်ရဲမွဲတေမှုဟာများပြားလွန်လာကြောင
်းစင်မမမှုထုတ်ပြတဲ့26ရက်ကျော်ဖြစ်လာပြီကျွန်တော်ဒီမှာကဘာပေါ်မှာအများဆုံးများဖြစ်နေတာ26000ဆိုတာအဲ့တော့ကုလသမဂ္ဂကလည်းကျွန်တော်တောင်းပန်ပေးတာပဲကုလသမဂ္ဂထောင်ဆုံးတဲ့ရှင်မန်းချက်ထားတာဆန်တော်ကမှတောင်းပန်လို့ကြောင်းချရမယ်ဆိုတော့
စာဝယ်နေရေးမပြေလည်လို့နိုင်ငံသားမှာအောက်ခြေသိမ်းအလုပ်တွေသွားရောက်လုပ်ကိုင်နေရသူမြန်မာ၃သန်းခန့်ရှိကြောင်းအဲ့ဒီလူတွေဟာတခြားနိုင်ငံတွေမှာအနှိမ်ခံနေရပြီးဒီပိုင်းထဲမှာမိမိတို့တိုင်းပြည်အနေနဲ့သူတို့ရဲ့လုပ်အားတွေကိုဆုံးရှုံးနေတာဖြစ်ကြောင်းဒါကြောင့်မြန်မာပြည်မှာအလုပ်ကိုင်တွေရရှိအောင်လုပ်ငန်းတွေထူထောင်ပေးရမှာဖြစ်ကြောင်းအဲ့ဒီလိုထူထောင်ဖို့အတွက်မိမိတို့မှာ၁ငွေကြေးအရင်းနှီးမရှိကြောင်း၂နည်းပညာမရှိကြောင်းသောလူသားအရင်အမြင့်မရှိကြောင်းအဲဆလဘီဒီပိုင်းထဲမှာတက်ကတူဘွဲရတီမိမိတို့နိုင်ငံမှာအများပြားရှိနေပေမဲ့လည်းသူတို့ကိုအလုတ်ကိုင်းမပေးနိုင်ကြောင်းဒါကြောင့်ပြည်ပရင်းနှီးမြှုပ်နှံမှုတွေလိုကြောင
်းအဲ့ဒါပြည်ပရင်းနှီးမြှုပ်နှံမှုဆိုတာလဲကောင်းတာလေအကျိုးရှိတာလေအများကြီးရှိတာအာမေရီလည်းကျွန်တော်ပါအဲဒါကတော့တိတ်ဆောက်ဝင်ပြောတဲ့စကားကြားလို့ပါတယ်ဂရဲပေါက်တွေပွင့်လိုက်လို့ရှိရင်ဒီကောင်းနေတဲ့လူကဝင်လာတယ်ရင်းနှီးချင်းနေလာပါလို့မှာဘုန်းကတော်ဒါတွေလည်းကျွန်တော်ကြိုပြီးတော့ပြောပါအဲ့တော့ဒီရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်ဖိတ်ခေါ်တယ်ဖိတ်ခေါ်တဲ့အခါမှာအဲ့တော့တိုင်းပြည်အတွက်အကျိုးရှိမယ်ပေါ်သွားတဲ့အကျိုးအရာတွေကလည်းကျွန်တော်တို့တိုင်းပြည်ချိုးဖောက်ရတာပါလားအ
ဲ့ဒါကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးကိုယ်တိုင်းပြည်အကျိုးစီးပွားကိုကာဝယ်ဖို့မူဝါဒ၄ရပ်ချမှတ်ခဲ့ကြောင်း၁တိုင်းသားတွေရဲ့အကျိုးစီးပွားမထိခိုက်စေရ၂တိုင်းပြည်ရဲ့ဂုဏ်သိက္ခာမထိခိုက်စေရ၃တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုမထိခိုက်စေရ၄တဘာဝပတ်ဝန်းကျင်တရားစာတတွေမထိခိုက်စေရ။အဲ့ဒီနံပါတ်၄အချက်ကိုပြောရမှာသမရာကြီးဦးသိန်းစိန်ကရှိသမျှဓာတ်ငွေတွေတက်တော်တွေကိုထုတ်ယူသုံးဆွဲနေလို့မဖြစ်ကြောင်းအခုလိုပြောပါတယ်ခင်ဗျာ
။ကဲဆိုဖတ်တယ်ဆိုရှိသမျှကဲဆိုအကုန်လုံးထုတ်ယူကျွန်တော်တို့ရဲ့သားတွေရင်းပြလက်ဖက်ကြဘာမှထုတ်စီအောင်ကြောင်းမဖြစ်။တက်တော်တွေရှိတယ်ဆိုသစ်ပင်တွေအကုန်ထုတ်ပြီးရောင်းနေလို့ကျွန်တော်တို့ရဲ့သားစိန်ပြည်စက်ကဘာမှမရှိဘူး
။တစ်ဆက်ထဲမှာပဲနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဟာသူတို့ကိုဂျိုးကိုအတိကထားမှာဖြစ်ကြောင်းလည်းပြောပါတယ်။
အဲ့တော့ငွေလူကြီးပိုက်ပြီးလာမဲ့လူကကျွန်တော်မြန်မာလူမျိုးတွေချစ်လို့လာမှာမဟုတ်ဘူး။တိတ်ချက်သူစဉ်းစားတာငါ့အတွက်အကျိုးများဘာလို့ရှိမလဲ။ကျွန်တော်ဆိုလည်းသူများနိုင်ငံဘွားယဉ်နေဆိုတော့ဒါအရင်စဉ်းစားမှာ။ငါ့အတွက်ဘာအကျိုးများရှိမလဲ။တိတ်ချက်ကငါ့ကိုဘာအကာအကွယ်ပေးထားမှာလဲ။နောက်တော့ငါ့ရဲ့ပတ်သက်ပြီးတော့ညှို့နှိမ့်ချက်တွေအစမ်းတိုက်ပြီးဘာပေးမလဲ။ဒီသုံးချက်ကိုသူမလွတ်ဘူး
။အဲဒါကြောင့်နိုင်ငံခြားယဉ်နှီးမြှုပ်နှံမှုဥပဒေကိုအိန္ဒိယနိုင်ငံတွေနမူနာယူပြီးလှုပ်ဆောင်ခဲ့ကြောင
်းဒါတော့မှလွတ်တော်တော့မှကျွန်တော်စကားများနေရတယ်တစ်နှစ်လောက်ကြာအတိအမြစ်တော့တစ်နှစ်လောက်ကြာလဲဆိုတော့ဒီမြန်မာတော်သမရကပြောထားတယ်ဒီကကိုယ်နိုင်ငံကိုယ်လူမျိုးတွေရဲ့အကျိုးစီးပွားကိုဘယ်နှကလို့မထိခိုက်စေရအောင်ဆိုတော့ဟောဆောသူကရှယ်ယာကိုမြန်မာလူမျိုးကဘယ်နှလို့52ရာခိုင်နှုန်းမှာမယ်နိုင်ငံခြားသား49ရာခိုင်နှုန်းတော့ပြင်တယ်ဒါမလေးရှားလိုနိုင်ငံမျိုးကတော့လွတ်လို့ရတယ်မလေးရှားမှာတော့လူလာတန်းစားတွေအဆက်ချမ်းသာတဲ့လူတွေကအများကြီးရှိတယ်ကျွန်တော်တို့ကခုနက52လောက်ပဲလို့ကျွန်တော်ယူနေဆိုပါတယ်။ Candy Billion လောက်ပုံကြမဲ့လုပ်ငန်းကြီးတစ်ခုကိုလာပြီးတော့ရင်းနှီးမှဆိုရင်52ရာခိုင်နှုန်းထက်နိုင်တယ်လို့ပြောမှမရှိဘူး။ဘဝရီလုံးပေါင်းရင်တော့52ရာခိုင်နှုန်းမထက်နိုင်ဘူး။မထက်နိုင်တော့ဒါရီကအရင်ကဖြစ်ကြပြီးကြမယ်။နောက်ပိုင်းတော့ကျွန်တော်80ရာခိုင်နှုန်းနဲ့ဈေးတက်တော့ဘူး။အခုတော့80ရာခိုင်နှုန်းဖြစ်သွားပြီ
။ဆက်လက်ပြီးအဲ့ဒီလိုနိုင်ငံခြားကလာရောက်မြုပ်နှံသူတွေအနေနဲ့သူတို့လုပ်ငန်းတွေကထွက်ပေါ်လာတဲ့ပစ္စည်းတွေကိုရောင်းချရမှာဆန်းရှင်ပိတ်ဆို့မှုတွေဖျက်သိမ်းပေးဖို့လိုကြောင်းအဒါကြောင့်လဲမိမိကိုယ်တိုင်ကမ္ဘာနိုင်ငံတွေကိုသွားရောက်ဆွေးနွေးတင်ပြခဲ့ကြောင်းအခုဥရောပကပိတ်ဆို့မှုတွေရုတ်သိမ်းခဲ့ပြီဖြစ်ကြောင်းနဲ့တစ်ဆက်ထဲမှာပဲအမေရိကန်ပြည်ထောင်စုလာရောက်ရတဲ့အကြောင်းကိုသမ္မတဦးသိန်းစိန်ကပြောခဲ့ပါတယ်ခင်ဗျာ
လာတဲ့အကြောင်းရတော့အမေရိကန်ကလည်းဂါဗာမန့်နဲ့ကျွန်တော်တို့နေရာတော့အမေရိကန်အဆင်ပြေပါဘူးအဆင်ပြေလို့လည်းကျွန်တော်လွတ်လာရေးစရပြီးတော့ပြည်ပေါင်း65နှစ်အတွင်းမှာမြန်မာနိုင်ငံကအမေရိကန်သမ္မတလာတယ်ဆိုတော့တကားမှမရှိခဲ့ဘူး။ဘာပဲဖြစ်အခုဒါကျွန်တော်တို့လက်ထက်မှာအိုဘားမှအရာအိုဘားမှရောက်လာခဲ့တယ်ခေါင်းကလည်း။နောက်တစ်ခါတာမမခန့်နိုင်တာနှစ်ပေါင်း20လောက်ကျော်ရှိတယ်။အခုဆိုတာမနဲ့ဘာနဲ့ကျွန်တော်ဖြစ်နေတယ်။ဂါဗာမန့်အပိုင်းကကျွန်တော်တို့ဒုက္ခခံတော့အများကြီးလုပ်နေတယ်။တော်တော်လည်းဒါကစီးနေပိုင်းစီးပိုင်းမှာလည်းကျွန်တော်ကြားနေတယ်။ပရစီနီကပုံကိုရမြန်မာနိုင်ငံကိုရောက်ပါတယ်။တော်တော့ကျွန်တော်လည်းမြန်မာတန်းတော့သူတို့နဲ့ကျွန်တော်တို့လက်ခံပြီးတော့ပြည်တယ်ပြည်တယ်။ကျွန်တော်ထင်ပါတယ်ခေါင်းကလည်းဟိုတုန်းကပြောလိုက်တာခီးသွားဟန်လဲဆိုတော့တိတ်ပြီးတော့သဘောမပေါက်ပြီနော်ကျွန်တော်ကိုယ်တိုင်အခုလိုလာပြီးတော့သူတို့နဲ့များပြောရပြောရရင်သဘောပေါက်မလားဆိုတော့အခုလိုလာခဲ့တာပဲခင်ဗျာကျွန်တော်ချိန်မှာတော့သဘောပေါက်မယ်တဲ့မှာခဏပါလားအစင်းနေကြတော့ဘုမနယ်လေးတွတ်တော်ကြတော့နယ်လေးဘုမအချိန်ကတ်တတ်ချက်ရှိဥရိနဲ့ကျွန်တော်ကဒီဆိုင်ရှင်ကိုလှုပ်ထားတာဖြစ်တယ်နော်ပြန်ပြီးဖြေလျော့ပေးဖို့ဆိုတာဥရိနဲ့ကတော့ဖြေလျော့ပေးရမှာဖြစ်တယ်ဒါလေးလည်းကျွန်တော်ပြေလို့ဖြစ်ဖို့ပြောပြမယ
်ဆက်လက်ပြီးကျမ်းမာရေးနဲ့ပတ်သက်လို့ဤတွင်လိုအပ်ချက်တွေကြောင့်နိုင်ငံသားကိုသွားရောက်ဆေးကုသနေရတာတွေရှိကြောင်း ဒါကြောင့်အမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာဆရာဝန်တွေပြန်လာကြစေလို့ကြောင်းသမ္မတဦးသိန်းစိန်ကပြောခဲ့ပါတယ
်။အလုံးယောဂါပဲဖြစ်ဖြစ်ကြောက်ကကလေးကနကလေးတို့လဲတာပြူတာပဲဖြစ်ဖြစ်နောက်တီးချေကလေးထုတ်တာပဲဖြစ်ဖြစ်အခုတိုင်းမြင်လာဆိုတော့စိတ်မချဘူး။ဒီဘောမှာဆိုတော့မရှိမရှိမနဲ့စိတ်ကဘူးစိတ်ယုံပြေးရတာ။နောက်တော့ဘန်ကောက်စိတ်ယုံပြေးရပြူပါလား။အဲ့တော့ကိုယ်နိုင်ငံမှာလည်းဒီလိုအထူးစိတ်ယုံတွေဖွင့်နိုင်ပြလာမယ်ဆိုလို့ရှိရင်ဒီဆေးကုသတဲ့ဈေးချင်းတူတော့လင်းစိတ်အပွားပြန်ဆုံးတက်ပါတော့ခင်ဗျာ။အော်ဒီမဆရာဝန်တွေလည်းအများကြီးပါပါတယ်။နောက်ခင်ဗျားတို့ကျွန်တော်ဖိတ်ခေါ်ပါတော့ခင်ဗျာ။ဒီမှာနိုင်ငံမှာလာပါခေကြီးကပြောင်းသွားပါပြီခင်ဗျာ။ဒါကြောင့်အထူးကိုဆေးရုံကိုဖိတ်ခေါ်ဆိုလိုက်ကျွန်တော်ဒီမှာဝါကြီးတော့ပြည်ပေးဖို့အဆင်သင့်ပါမယ်။ဆေးရုံကိုအဆင်သင့်ကျွန်တော်တို့ဒါဆောက်နေတာရှိပါမယ်။နေပြည်တော်မှာအထူးကိုဆေးရုံကြီး၄ရုံကျွန်တော်ဆောက်နေတယ်။ပိုက်ဆံမတက်နိုင်တာနဲ့ရပ်ထားတာခင်ဗျာ။ပိုက်ဆံမတက်နိုင်ရပ်ထားတာ။အော်ဒါခင်ဗျားတို့လာမယ်ဆိုလို့ကျွန်တော်ဆေးရုံတော့ငါတို့ဆက်တော့ဆောက်အောင်မှာပေါ့ခင်ဗျာ။နေပြည်တော်မှာကြောင့်ကျွန်တော်တို့ရွေးရတယ်ဆိုတော့အလဲပုံကြောင့်ဘုရားကရှမ်းပြည်နယ်ကလာမယ်ဆိုရင်ဗေညာနဲ့လာရင်နာယူပဲပြီးပဲရှိတယ်။ပထမပြည်နယ်ဘက်ကလာမယ်ဆိုရင်နာယူပဲပြီးပဲရှိတယ်။ကချင်ပြည်နယ်ဘက်ကလာမယ်ဆိုရင်နာယူပဲပဲ
။ဒါအပြင်တခြားလုပ်ငန်းရှင်တွေကိုလည်းသမ္မတကဖိတ်ခေါ်ခဲ့ပါတယ်ခင်ဗျာ
။တခြားလုပ်ငန်းတွေလည်းပြေးဝနေတဲ့ကျွန်တော်ပုံပုံတွေရှိပါတယ်။အလားအိုဘားမားတော်မှာစုတွေပါပြီးရတဲ့ပုံပုံတွေပေါ့။ဒီပုံပုံတွေလည်းကျွန်တော်ဖိတ်ပါတယ်။ဘုန်းတော်ကဘုန်းကကျားတို့ဆိုင်ယူလာပြီးတော့ဖွင့်တော့ကျားတို့ကမှဖွင့်တဲ့ဆိုင်ပြမြန်မာနိုင်ငံမှာလည်းဘုန်းတော်ကလည်းအကျိုးရှိမှာပါ။ရန်ကုန်မှာလည်းဖွင့်လို့ရပါတယ်ဒီလိုလည်းရပါတယ်နောက်ကမန္တလေးလိုဘာသာလာရှုကိုတောင်းပြလို့လည်းရပါတယ်တခြားစီပွားရေးလုပ်ငန်းတွေလည်းလာပြီးနေနေတာကိုလည်းပြောပါဆိုတော့ဒီမှာအခက်အခဲရှိတာပါဆိုတော့ကျွန်တော်တို့ကျွန်မတို့ကဒီမှာနေနေတာကြာပြီတောင်းလို့အမေရိကန်နိုင်ငံသားဖြစ်တယ်လို့ခံယူထားတယ်အဲ့တော့ကျွန်တော်တို့ရဲ့ဥပဒေအရကျွန်တော်တို့ US citizen ဆိုရင်ကျွန်တော်တို့ကလက်မခံတော့တယ်ကျွန်တော်တို့အခွင့်အရေးပေးထားပါတယ် PR စနစ်ကျွန်တော်တို့ကလုပ်နေပါတယ်ဒီကောင်ကအခုကကျွန်တော်တို့ဥပဒေထွက်တဲ့အထိမဆောင်နိုင်ကြဘူး။အခုလာကျင်နေဆိုရင်လည်းယာယီကျွန်တော်လုပ်ပေးပါမယ်ဘုန်းတော်။အာမကံပါဘုန်းတော်။လာဖို့ဒါအဓိကပါဘုန်းတော်။ဒါပြောနေတာကခုနကကွန်ပျူတာတက်ဖို့ကနိုင်ငံသားအလုံးမတောင်းရှိပါဘူး။ကျွန်တော်တို့ကြီးပဲလုပ်လို့မရပါဘူး။အဲ့တော့ဘယ်နိုင်ငံဘက်ရောက်နေရောက်နေခုနိုင်ငံတော့စေတနာရှိကြတဲ့လူတွေပဲ။ခုနိုင်ငံကိုချစ်ကြတဲ့လူတွေပဲပါဘုန်းတော်။နော်။အဲ့တော့နိုင်ငံအတွက်ကိုကိုတောင်းနိုင်တဲ့ပတ်သက်နေပြီးတော့တစ်ဖက်တစ်နာဝိုင်းပြီးတော့ပြင်ကြပါဘူး။ကျွန်တော်ပြောရင်ကဲအားလုံးကျေးဇူးတ
င်ပါတယ်။သမ္မတဦးသိန်းစိန်ကမိန့်ခွန်းပြောကြားအပြီးမှာလာရောက်သူတွေကို15မိနစ်ခန့်လက်ခံစကားပြောကာထွက်ခွာသွားပါတယ်ခင်ဗျာ။ဒီခီးစင်မှာအတူလိုက်ပါလာတဲ့ပြန်ကြားရေးဌာနဒုတိယဝန်ကြီးဦးရထုတ်ကို RFA အတွက်မှတ်ချက်ပေးဖို့မြစ်တာရပ်ခန့်ခဲ့ရမှာမြန်မာနိုင်ငံအတွက်အကျိုးများစွာရှိမယ်လို့မျှော်လင့်ကြောင်းပြောပါတယ်ခင်ဗျာ
။အရင်တော့တစ်ချိန်တုန်းကအမေရိကန်နိုင်ငံကတော့ကျွန်တော်တို့ဒီမိုကရေစီစနစ်ကိုပြောင်းစေခြင်းနဲ့ပြောင်းမှုတွေကျွန်တော်တို့အမျိုးမျိုးတိုက်တွန်းနေအခုကျွန်တော်တို့တကယ်ပြောင်းနေပြီပြောင်းနေမှာကျွန်တော်တို့မှာဃာနာပေါင်းစုံမှာကျွန်တော်တို့လိုအပ်ချက်တွေရှိတယ်ကာကွယ်ရေးရောတပ်မတော်ရောအပြင်ကျန်းမာရေးပညာရေးပေါ့အဲ့တော့ဒီခီးစင်ကနေဆိုတော့ကျွန်တော်တို့ဒီမှာတဲ့သဘောတူညီချက်တွေချို့ကျွန်တော်လက်မထိုးနိုင်လိမ့်မယ်နောက်ဒီမှာရှိတဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းကျွန်တော်နားလည်အောင်ရှင်းပြနိုင်မယ်ဆိုတော့ခုနပြောတဲ့ဃာနာပေါင်းစုံမှာကျွန်တော်စပြီးတော့မှဖွံ့ဖြိုးတိုးတက်မှုတွေလုပ်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်တမန်တော်ကြီးပြောသလိုပဲကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေအားလုံးဝိုင်းဝန်းဆောင်ရွက်နေတဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲမှုတွေကိုနိုင်ငံတကာကအတိအမှတ်ပြုတဲ့အကြီးမားဆုံးပြရုပ်တစ်ခုလို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်မလို့လေကျွန်တော်တို့အစိုးရဖွဲ့သားမကမြန်မာပြည်သူတွေအားလုံးကလည်းကျွန်တော်ဆောင်ရွက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာပို့ပြီးတော့မှအားသွန်ခွန်ဆိုင်လုပ်နိုင်မှုယုံကြည်မှုတွေလည်းပိုရွာသွားမယ်လို့ထင်ပါတယ်။နောက်ဆုံးတစ်နေ့မှာတော့ကျွန်တော်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆိုင်နေပေမှာအရင်ကရှိခဲ့တဲ့မိမိရဲ့နေရာမှန်ကိုကျွန်တော်တို့ပြန်ရယူနိုင်ပြီလို့ကျွန်တော်ယုံကြည်ပါတယ
်။တန်ယုံရှိမှလာရောက်ဆန္ဒပြသူ10ဦးခန့်ရှိခဲ့ပါတယ်။သူတို့အထက်ကဦးကျော်မြတ်ထုဟာမြန်မာတန်ယုံရှိကိုနှစ်ပေါင်းများစွာလာရောက်ပြီးဆန္ဒပြခဲ့တဲ့ဒီမိုကရေစီအရေးလှုပ်ရှားသူတဦးဖြစ်ပါတယ်ခင်ဗျာ
ဦးသိန်းစီအစိုးရရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုတဲ့ပြောဆိုနေတာညာကျွန်တော်တို့ကယုံကားသာခတ်ပါတယ်ဒါကြောင့်မလို့ပြည်တွင်းကပြည်သူလူထုရဲ့ဆန္ဒသဘောထားအမှန်တွေကိုကျွန်တော်ဒီနေ့ဒီညကနေပြီးတော့တောင်းဆိုတင်ပြနေတာဖြစ်ပါတယ်နော်လဲတွေကိုအတင်းအဓမ္မသိမ့်တယ်အရှိကန်လူထုလူသားစားရဲ့ဘဝတနေ့တခြားပေါ်တော့အားလုံးလူလူနှိပ်ကြတဲ့အနေအထားမှာရောက်နေတယ်ဒါတွေကိုလက်ရှိအစိုးရမှာတာဝန်အပြည့်အဝရှိတယ်လို့ကျွန်တော်ပြောရှိတယ်။ဘာကြောင့်လဲဆိုရင်လက်ရှိအစိုးရဟာတိုင်းပြည်ကိုဒီမိုကရေစီအသွင်ကူးပြောင်းရေးကိုကြေကျော်နေပြီးတော့နိုင်ငံတကာမှာလည်းနော်ဒီမိုကရေစီလမ်းကိုသွားနေတဲ့ဒီမိုကရေစီရဲ့အမျိုးသားပြည်နယ်သင်းပြားရေးငြိမ်းချမ်းရေးဆိုပြီးတော့ကြေကျော်နေတာ ਈ ဟာတကယ်တဲ့အလုံးနဲ့နော်အပြောနဲ့အလုံးကြီးသလားဒါ ਈ ဟာမကြီးလို့ကျွန်တော်တို့ကဒီနေရာနေပြီးတော့လက်ရှိဦးသိန်းစီအစိုးရကိုလာပြီးတော့ကျွန်တော်တို့ကဆန္ဒကိုကျွန်တော်တို့တင်ပြတောင်းဆိုနေတာဖြစ်ပါတယ်
။အဲသူနဲ့အတူပါလာသူနောက်တူကလည်းအမေရိကန်ပြည်ထောင်စုမှာဆင်ဆက်မပြမြန်မာအရေးလှုပ်ရှားခဲ့သူဦးစော်ဝင်းဖြစ်ပါတယ်
။သမရာကြီးဆိုတဲ့ဂုံတိတ်ခါနဲ့အညီဒီဘက်ကသမရာကြီး ။အိုဘားမားနဲ့တွေ့မယ်ဆိုရင်တွေ့ဆုံကြတာကိုကျွန်တော်တို့အနေနဲ့တကယ်ဝမ်းသာတယ်။တိုက်ပွဲရဲ့တိုးတက်မှုတွေအများကြီးလုံးနိုင်မယ်လို့တစ်ဖက်မှာကျွန်တော်တို့ဝမ်းသာမိတယ်။အထူးသဖြင့်စစ်တပ်အရာရှိတွေကိုတစ်ဖက်ကသင်တန်းပေးမယ်ဆိုရင်ဒီမိုကရေစီကိုနားလေတဲ့စစ်တပ်အရာရှိတွေဖြစ်လာမယ်။ဒါမျိုးတွေမှာကျွန်တော်တို့မှဝမ်းသာတာရှိပါတယ်။တကယ်ကတိုင်းပြည်မှာတရားဥပဒေစိုးမိုးမှုမရှိဘူး။တိုင်းပြည်မှာအထူးသဖြင့်လူ့ခွေချိုးဖောက်မှုတွေကဇက်တိုက်ဖြစ်နေစေ၊တိုင်းသားတွေနဲ့စစ်ပွဲတွေကဖြစ်နေစေ။ပြီးတော့ဒီလေသမားလုံသမားအရေးခင်းနေမြေသိမ်းရသိမ်းကိစ္စတွေကဇက်တိုက်ဖြစ်နေစေဖြစ်တယ်။အဲ့တော့အဲ့ဒါတွေအလုံးဟာဒီမိုကရေစီကခေါင်းစဉ်တက်ထားပြီပဲ။စစ်တပ်ကအောက်မှာကြီးစိုးနေပြီးတော့သမ္မတကရုပ်သိမ်းအစိုးရသဘောမျိုးပဲဖြစ်နေတယ်။အဲ့တော့တကယ်စစ်မှန်ပဲပြောင်းလဲရေးတကယ်မြင့်နေတယ်တိုင်းမှာလျှက်စစ်ပြီးမရှိဘူးရတဲ့လျှက်စစ်နဲ့ gas ကြတော့ပြပောက်ရောင်းစားတယ်ဒီလိုအောင်မျိုးတွေကကျွန်တော်တို့ basic အခြေခံမှာပြောင်းလဲစရာတွေအများကြီးပဲအကုံစင်းနှုံဓာတ်စီမီးပေါ့နော်တိုင်းပြည်မျိုးအဓိကကြတဲ့ဟာတွေမလုပ်တဲ့အတွက်ကျွန်တော်တို့ဘယ်လိုပဲဒီမိုကရေစီဆိုဆိုပြင်ပြောင်းလဲရတကယ်မတွေးရဘူ
းမြန်မာကိုယ်စားလှယ်ဖွဲ့မှလိုက်ပါလာသူဥယျာဉ်အတိအကျကိုထုတ်ပြန်ခြင်းမရှိတဲ့အတွက်မသိရပါဘူးအမည်မဖော်လိုသူတဦးကတော့သူတို့အဖွဲ့မှဝင်ကြီး5ဦးနဲ့ဒုဝင်ကြီး5ဦးပါတယ်လို့ RFA ကိုပြောပါတယ်ခင်ဗျာဝါရှင်တန်ဒီစီမြန်မာတန်ရုံမှကျင်းပတဲ့ဒီအခမ်းအနားကိုတက်ရောက်သူအများစုဟာအမေရိကန်ပြည်ထောင်စုအရှေ့ဘက်ချမ်းပြည်နယ်တွေကဖြစ်ပါတယ်စုစုပေါင်းမြန်မာလူမျိုး200ခန့်ရှိမယ်လို့ခန့်မှန်းရကြောင်းပါခင်ဗျာ